ဒီကနေ့နေပြည်တော်ပတ်ရာရဲ့ဟိုတယ်မှာကျင်းပတဲ့ပြည်ထောင်စုတရားလွတ်တော်ချုပ်ယုံနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီဂျိုက်ကာတို့ပူးပေါင်းလှုပ်ဆောင်တဲ့အလို့ယုံဆွေးနွေးပွဲကျင်းပခဲ့ပါတယ်။အဲဒီဆွေးနွေးပွဲမှာညွှန်ကြားရေးမှူးချုပ်ဒေါက်တင်နွယ်ဆိုးကအခုလိုပြောကြားခဲ့ပါတယ
်။ကျွန်တော်အမျိုးအစားနှစ်မျိုးခွဲထားပါတယ်။မဖြစ်မနေပေါ့နော်။စေစပ်ညီနိုင်မှုဆောင်ရွက်ဖို့သတ်မှတ်ထားတဲ့အမှုတွေကတော့ကုသရောင်းဝယ်ရေးမှုကင်းမှာမိသားစုမှုကင်းမှာနောက်တစ်ခါငွေရေးကြေးရေးဆိုင်ရာမှုကင်းမှာဒီသုံးမျိုးကတော့စေစပ်ဖြည့်ရှင်မှု compulsory အမှုမျိုးစားတဲ့သတ်မှတ်ပါတယ်။ကြံတဲ့အမှုကဘယ်မျိုးစားမဆိုနှစ်ဖက်အမှုတွေကသူတို့စေစပ်ဖြည့်ရှင်နေတယ်ဆိုဖြည့်ရှင်လို့ရတဲ့အစီအစဉ်ပါချက်
။တရားမမှုတွေထဲမှာမဖြစ်မနေစေစပ်ညှိနှိုင်းရမယ့်အမှုမျိုးနဲ့နှစ်ဖက်အမှုတွေကအချင်းချင်းစေစပ်ညှိနှိုင်းတဲ့အမှုဆိုပြီးသတ်မှတ်ထားတယ်လို့လည်းပြောပါတယ်။အဲ့ဒီတရားမအမှုမျိုးတွေကိုစနေသည့်အနေနဲ့လာမယ့်2019ခုနှစ်ကစပြီးတရားရုံးတွေအသီးသီးမှာစတင်ကျင်းသုံးမှာဖြစ်ပြီးကနဦးအနေနဲ့မြို့နယ်နှစ်ခုမှာရှေ့ပြေးအနေနဲ့စတင်မယ်လို့ဒေါ်တင်ရွှေစိုးကပြောပါတယ်။အခုလိုအစီအစဉ်မျိုးကိုတရားလွှတ်တော်ရှေ့နေဥရောပဆောင်းအောင်ကအခုလိုသုံးသပ်ပြောပါတယ
်။သူတို့ပြောတာကတရားမမှုတွေနဲ့ပတ်သက်ရင်တရားလို့တရားပြိုင်အငင်းပွားနေကြတဲ့လူတွေညှိနှိုင်းချေချေဆောင်ရွက်ပေးမယ်။သို့တော့ညှိနှိုင်းချေချေဆောင်ရွက်ပေးတဲ့ပုဂ္ဂိုလ်တွေကသမာသမရှိတဲ့ပုဂ္ဂိုလ်တွေဖြစ်ဖို့အဲ့ဒီစနစ်ကိုတော့ကျွန်တော်ကကြိုးစားတယ်။အဲ့ဒါကိုညှိနှိုင်းချေချေပေးမယ်ပုဂ္ဂိုလ်တွေရဲ့အရေးချင်းကလည်းလူသေးတယ်။ညှိနှိုင်းချေချေပြည့်စုံပေးမယ်ပုဂ္ဂိုလ်တွေတော့ဘယ်ပုဂ္ဂိုလ်ရဲ့လို့ကျွန်တော်မဆိုလို့ဘူး။အဲ့ဒီလူတွေရဲ့ညာအညီညာအမျိုးမျိုးရဲ့အတွေ့အကြုံရဲ့သူတို့ရဲ့နာမည်သကုံးပရင်းအစ်အမှန်ကိုတော်တော်ကကြားနာပြီးမှသာလုပ်တင်တယ်။တရားဟောအခုတည်းကတော့ဟိုညှိနှိုင်းချေချေပေးတာမျိုးတော့မရှိဘူ
း။နိုင်ငံတကာမှာလည်းတရားမမှုတွေကိုအခုလိုတရားရုံးကဥဆောင်တဲ့စနစ်မျိုးကျင့်သုံးနေတာဖြစ်ပြီးလက်ရှိမြန်မာနိုင်ငံမှာတော့တရားရုံးကနေကြီးနိုင်ဖြည့်ရှင်းပေးတာမျိုးတော့မရှိသေးဘူးလို့ပြောပါတယ်။တရားလိုတရားပြိုင်ဘက်ကတပ်သေးတွေကိုစစ်ဆေးပြီးတပ်သေးထွက်ဆိုချက်တွေကိုသုံးသပ်ပြီးတော့မှသာဆုံးဖြတ်တဲ့စနစ်မျိုးကိုလက်ရှိမှာကျင့်သုံးနေတာဖြစ်တယ်လို့ဥရောပဆန်းအောင်ကပြောပါတယ်။အခုလိုလှုပ်ဆောင်မှာဖြစ်တဲ့အတွက်အမှုတွေကိုယ်တိုင်ရှင်းနေမလို့တော့ပဲကိုယ်တိုင်အဖြေထုတ်နိုင်တာတရားရုံးမှာလည်းမှုခင်းနေမြ мян ဆဆန်းပြီးမြောက်တာအမှုတွေနဲ့သွားတဲ့အတွက်ကြံ့ကြာတဲ့အမှုတွေလည်းနဲပါသွားနိုင်တယ်လို့စတဲ့အကျိုးဆက်အခြေအနေတွေရရှိလာမယ်လို့သိရပါတယ်ခင်ဗျာ။